မြန်မာနိုင်ငံရခိုင်ပြည်နယ်ကအကြက်အတဲတွေကိုဖြည့်ဆင်းရမှာဒုက္ခတွေတွေဂုံတိုက်ခါရှိရှိနေရရင်ပြန်နိုင်ရေးအရေးကြီးတဲ့အကြောင်းကုလသမဂ္ဂတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်ကပြည်ပခါတွေကြောင့်ဒုက္ခတွေပေါင်း9သိန်းလောက်ထွက်ပြေးရောက်ရှိနေတဲ့ဆိုတဲ့အိနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာအစိုးရကြားဆွေးနွေးနေချိန်မှာပဲရခိုင်ပြည်နယ်ရေးကုလသမဂ္ဂအေဂျင်စီတွေကဒီကနေ့ပဲတတိပေးလိုက်တာပါ။အပြည့်အစုံကိုတော့ AP ဆောင်းပါးတစ်ပုဒ်ကိုခြေခံပြီးနှမ်းလောင်ကတင်ပြထားပါတယ်ရှင်။
မြန်မာနိုင်ငံကမတိမငင်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းရမှာဒုက္ခသည်တွေနှစ်ရက်ပြန်ရေးကိစ္စဟာအရေးကြီးတဲ့အစိတ်ပိုင်းတစ်ခုဖြစ်တဲ့အကြောင်းသုသာချင်းဆန္ဒမှုရေးရာနဲ့အရေးပေါ်အကူအညီပေးရင်ညှိနှိုင်းဆောင်ရွက်ရေးကုလသမဂ္ဂလက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ကဘင်္ဂလားဒေ့ရှ်နိုင်ငံတက္ကသိုလ်ရောကသတင်းစာရှင်းလင်းပွဲမှာတတိပေးလိုက်တာပါ
The United Nations has been clear thatthe solution to this crisis needs to
be ရရှိကြတဲ့ကိုဖြည့်ဆင်းတဲ့နေရာမှာဒုက္ခတွေရဲ့မူလအရက်ကိုပြန်ခွင့်ရရည်ထည့်သွင်းဖို့လိုပါတယ်။ဒါပေမဲ့လည်းဘေးကင်းလုံခြုံပြီးတော့ကုသဘောဆန္ဒနဲ့ကိုစိတ်ချလက်ချပြန်နိုင်မဲ့ကုဘဝကိုရပ်တည်နိုင်မဲ့အတင်းကျပ်မောင်းထုတ်ခံရမျိုးမရှိတဲ့အခြေအနေမျိုးဖြစ်ဖို့လည်းလိုပါတယ်
။တက္ကသိုလ်မြို့တော်မှာအင်္ဂါနေ့ကအဆုံးသတ်ခဲ့တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့နဲ့ဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေရဲ့တွေ့ဆုံမှုအတွင်မှာတော့ဒုက္ခတွေကိုစစ်ဆေးပြီးပြန်လည်လက်ခံဖို့မြန်မာနိုင်ငံဘက်ကအသိရှိကြောင်းပြောဆိုခဲ့တာပါ။ကုလသမဂ္ဂကတော့မြန်မာနိုင်ငံကပဋိပက္ခတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသူပေါင်းဟာ9သိန်းလောက်ရှိနေပြီလို့ခန့်မှန်းထားပါတယ်။ပဋိပက္ခတွေဖြစ်ပေါ်ရာရခိုင်ပြည်နယ်အတွင်းအကူအညီတွေကိုလွတ်လွတ်လပ်လပ်ပေးအပ်ခွင့်ရဖို့လိုအပ်ကြောင်းလည်းပြောဆိုခဲ့တာပါ။
We want to see unfettered access for all the humanitarian agencies. We would like to see
ရခိုင်ပြည်နယ်ကလူသားချင်းစာနာမှုအကူအညီတွေအတားအဆီးမရှိပေးခွင့်ပြုတာကိုမြင်မြင်ပါတယ်။ကုလသမဂ္ဂကဒီကိစ္စမှာကူညီနိုင်ပါတယ်။ကြခိုင်ကြံမီကော်မရှင်ရဲ့အကြံပြုချက်အားလုံးအကောင့်ထဲပေါ်ရာကိုလည်းတွေ့မြင်ကြပါတယ်။ပြဿနာရဲ့ဇင်းမြစ်ကိုပေါ်ထုတ်ပြီးတော့ဖြေရှာနိုင်မယ်ဆိုရင်ရရှိပါနောက်ထပ်ပြဿနာတွေဖြစ်မလာအောင်ရှောင်ရှားနိုင်မှာပါ
။မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာသူရိုဟင်ဂျာတွေထဲမှာတော့ကလေးငယ်တွေကတဝက်လောက်ပါဝင်နေကြောင်းလဲကုလသမဂ္ဂကခန့်မှန်းချပါတယ်။တက္ကသိုလ်ကသတင်းစာရှင်းလင်းပွဲအတွင်းမှာတော့ဒုက္ခသည်ကလေးငယ်တွေကြုံနေရတဲ့အခြေအနေတွေကိုကုလသမဂ္ဂကလေးငယ်များအရေးပေါ်ရမုံငွေအဖွဲ့ UNICEF အကြီးအကဲအန်သနီလိခ်ကပြောဆိုခဲ့ပါတယ
်။ And this is a picture of the helicopter coming down.
တွေ့မြင်ရတဲ့ပုံဒီမှာဆိုရင်လေထိတ်လန့်ခြောက်ခြားစရာတွေပါကလင်းငယ်တွေမမြင်မတွေ့ဝင်စရာတွေနဲ့ကြုံခဲ့ရတာပါနမူနာနှစ်ခုကိုပြမယ်ဆိုရင်တစ်ခုကမနေ့တုန်းကကျွန်တော်နဲ့တွေ့တဲ့ကလေးမလေးတစ်ယောက်ကဆွဲထားတဲ့ပုံပါပုံထဲမှာတော့ရဟတ်ရင်နဲ့လာပြီးအိမ်တွေကိုပြစ်ခတ်နေတာပ
ါဒုက္ခတဲ့အရေးကိုဖြေရှင်းဖို့အချိန်မြင့်ကြိုးပမ်းရမှာထိတ်လန့်စရာအဖြစ်ဆိုးတွေမြင်တွေ့ခဲ့ရတဲ့ကလေးငယ်တွေအတွက်ဦးစားပေးဆောင်ရွက်ဖို့လိုအပ်ကြောင်းလည်းထောက်ပြခဲ့ပါတယ်လက်ထောက်အတွင်းရေးမှူးချုပ်မတ်ခ်လိုကော့ကတော့ဒုက္ခသည်တွေအတွက်အရေးပေါ်အကူအညီဖြစ်ရန်မုံငွေအမေရိကန်ဒေါ်လာတန်430လိုအပ်နေကြောင်းလဲသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်ရှင်